ရန်ကုန်မြို့နယ်အတော်များများမှာလျှက်စစ်မီးပုံမှန်မလာပေမဲ့လျှက်စစ်မီတာကရင်းလျှက်စစ်မီတာထိန်းသိမ်းရေးဇေယျတွေနဲ့တခြားကုန်ကျဇေယျတွေကိုဒေသခံတွေကနေစိုက်ထုတ်ပေးနေရတယ်လို့သိရပါဗျ။အခုဆိုရင်ရန်ကုန်မြို့ရဲ့စင်ချေဖုံလိုင်းတရာမြို့နယ်အတွင်းမှာခင်မီအဆင့်မြန်လျှက်စစ်ကြိုးတွေတက်ဆင်ဖို့ဆိုပြီးမြို့နယ်ငင်းဝက်ပြည်ပြားမှုရုံအမိန့်နဲ့တိန်တဆင်းငွေကြေးကောက်ခံမှုတွေရှိနေတာကြောင့်ရက်ွက်လူလူအနေနဲ့မကြေမနက်တွေဖြစ်နေတယ်လို့သိရပါဗျ။ကဲကိုသားရေဒီကြောင်းနဲ့ပတ်သက်ပြီးဘာတွေများဆက်သွယ်မေးမြန်းထားလဲဆိုတာပြောပြပေးပါအောင်ရှင်
။ကောင်းပါပြီတို့ခင်မျိုးသက်ရေဒီလှိုင်းတားမျိုးနယ်နေလူလူချို့နေနဲ့ဒီကိစ္စအပေါ်မှာမကြေမနက်ဖြစ်ပြီးတော့အခုနောက်ဆုံးဗိုလ်ချုပ်မကြီးတန်းရွှေကိုတိုင်တန်းဖို့အတွက်လက်မှတ်ကောက်ခံစုဆောင်းနေပြီလို့သိရပါတယ်။လက်ရှိလက်မှတ်စုထားတဲ့အိမ်ထောင်30လောက်ကစပြီးတော့မနက်ဖြန်တင်းလာနေဆိုလို့ရှိရင်ဒီတိုင်စာတွေကိုဗိုလ်ချုပ်မကြီးတန်းရွှေထံကိုပေးဖို့မယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အမိမဖော်လို့တဲ့လှိုင်းတားနေကန်တူကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါရစေ။
ကျွန်တော်တို့ရပ်ဘက်ကိုနိုင်ငံတော်ရဲ့စီမံချက်ဆိုပြီးတော့မီတာတွေချတယ်ပေါ့။ဒီကဝန်ကျွန်တော်9000ပေါ့။သာသမာဘုံကိုကျွန်တော်တို့ဝယ်ရတယ်။တက်တိုင်တွေဝယ်ရတယ်။အဲ့ဒါတွေကိုကျွန်တော်တို့မီတာအတက်တက်တဲ့လူတွေကနေပြီးတော့ကျွန်တော်ဆောင်ရတယ်ပေါ့။အားလုံး3သိန်းကျော်လောက်ကျတာပေါ့တင်းတင်းရော။အဲ့လိုကျသွားပြီးတဲ့အချိန်မှာကျွန်တော်နောက်တော့ပေါ့ကျွန်တော်မီတာတွေထင်းထင်းကဆိုပြီးတော့အဲ့တရ90ရာနေဆိုတော့ဒါကဘာဖြစ်လဲဆိုတော့ဟို900ပြန်ကောက်တယ်မီတာထင်းထင်းကဆိုပြီးတော့မီတာယူနစ်ကလည်းတယူနစ်မှာဟိုတော့5ချက်ပဲရှိတာဟုတ်။ဟိုတော့ကစိတ်လို့ဆောက်တယ်တယူနစ်ကိုအဲ့လိုတိုးတက်တွေကောက်လာပြီးတော့အခုတခါဗာပြန်ထည့်လာကြရင်လည်းဆိုတော့ကျွန်တော်တို့ဟိုမီးကျိုးတွေကိုကျွန်တော်တို့အစ်မင်းမီးကျိုးတက်ဖို့ဆိုတော့တေယုံ2000လုံးနဲ့ကျွန်တော်တို့မားရောက်သူအမင်းနဲ့ဆိုပြီးတော့ကျွန်တော်မီးကျိုးတို့ဆိုပြီးတော့မိသားသမားတွေကိုကျွန်တော်လိုက်ပြီးတော့တော့2000လိုက်ကောက်ပြန်အောင်ကျွန်တော်တို့တရားဝင်စာရွက်ပြပါဆိုတော့သူမှပြရအောင်အဲ့ဘယ်သူကညွှန်ကြားတယ်ဒီအမင်းကိုအဲ့ကျွန်တော်တို့လည်းအခုကျွန်တော်တို့မိသားကလည်းဆောင်ရတယ်တင်းတင်းကလည်းပေးရတယ်ဒီမီးကျိုးဆိုတာကနိုင်ငံတော်ကနေပြီးတော့ဒီစီကနေတော့လုတ်ပေးရမယ့်ဟာတွေကိုမလုတ်ပေးဘဲနဲ့လူလူဝယ်ပြီးတော့နှိမ့်ဆက်ပြီးတော့ပေါ့နော်အတင်းအားမှာကောက်ခံနေရတာ
ဟုတ်ကဲ့
ကျွန်တော်တို့ကိုရာဆိုတာကျွန်တော်တို့လမ်းလို့ဘာတို့အားလားသူကမိသားစုလေးနေတဲ့လမ်းလုတ်တယ်ဆိုတာကြားကောင်းနေတယ်ဒါနိုင်ငံတော်ကတရားဝင်ကျွန်တော်တို့မိသားကတွေကောက်ခံထားတယ်မိသားထင်းထင်းကတွေကောက်ခံထားပြီးတော့မှဒါကိုလူလူကထပ်ပြီးတော့နေမျိုးစုံနဲ့ပေါ့စိတ်ဆင်းတော့ကရအောင်လို့လုပ်နေရတာအခုကရန်ကုန်မြို့မှာလည်းကုန်သိန်းတော့တအားတွေကတက်အာခီးသားစိတ်တွေကတက်ဖြစ်နေတဲ့အချိန်ကြတာ
ဟုတ်ကဲ့တခြားမြို့နယ်တွေမှာရောအလားတူဒီကောက်ခံတာမျိုးတွေရှိလားမီတာကျိုးဖို့အတွက်တရားကောက်ခံတာမျိုးတွေ
ဟုတ်လားလောလောဆယ်တော့ကျွန်တော်တို့မကြားလိုင်းသားတစ်မြို့နယ်လုံးပေါ့အခုကျွန်တော်တို့မြို့နယ်တစ်မြို့နယ်လုံးတော့ကြားနေရတ
ယ်ဟုတ်ကဲ့
ဟုတ်ကဲ့လောလောဆယ်ကောက်ရတော့14ရက်ကောက်ကဥက္ကဋ္ဌရယ်13ရက်ကောက်ကဥက္ကဋ္ဌရယ်ကောက်နေရပြီလေ
ဟုတ်ကဲ့မီးရောပုံမှန်လာရဲ့လားခင်ဗ
ျမီးရောပုံမှန်မလာဘူးခင်ဗျအခုကျင်းစုဆုံးခဲ့ရယ်ကျွန်တော်တို့ရက်ကောက်မှာဆိုခဲ့ရယ်မနေ့ကတုန်းကဆိုခဲ့တညာလုံးမီးမောင်းတာပေါ့အမနေ့က9နိုင်ထုံးမှလာတယ်အခုနေ့ကဆက်နိုင်လဲဆက်ပြတ်သွားပြန်တော့ခါအဲ့ခါပြီညကျွန်တော်တို့ညနေကြရမှာတခါထလာမှာအဲ့လိုလက်ပဲပေးနေရမယ်ကြီးစုလူရတဲ့အခုဒေါ်လာတွေကတော်တော်ဖြစ်နေကြတာအမကမပေးပြန်ရင်လည်းသူကနေမျိုးစုံနဲ့လာပြီးတာဝန်ဝတ္တရားနောက်ဆက်မှုတို့အာဏာစီရာမှုတို့နဲ့သူကပုံမှန်တွေတက်တက်ပြီးချင်းလျှောက်တာပေါ့အဲ့ဒါကြောင့်မာကနဲ့လုတဲ့ဟာကိုကျွန်တော်ဗိုလ်ချုပ်ဦးသားစုရှိလို့ကျွန်တော်တို့လက်ပြန်ကြရကျွန်တော်စတင်ပါဦးတိုင်တမ်းပါဦးဒီကိစ္စတွေကို
ဟုတ်ကဲ့တိုင်ရမယ်ဆိုတော့ရက်ခွက်ကလူတွေစုပြီးတော့တိုင်ပါပေါ့
ဟုတ်ကဲ့ကျွန်တော်တို့ဒီဘက်ကကျွန်တော်14ရက်ကောက်ပါဆိုမိသားစုတော်တော်များများပေါ့အခုဆိုကျွန်တော်လည်းဒရမလိုက်ထိုးတာကအင်ဂျင်30ကျော်လောက်ရပြီပေါ့အဲ့လမတူတော့ကျောင်းတိုင်မှာဘာကြီးကောင်အခုကဘာဖြစ်နေလဲဆိုတော့အောက်ချေအုပ်ချုပ်ရေးခွင့်ရဆာကျွန်တော်တို့စစ်တပ်ဆန္ဒအုပ်ချုပ်နေရတာပြည်သူတွေကိုအမိတ်အာဏာပေးပြီးတော့အဲ့အုပ်ချုပ်နေတာ
ခုနပြောလို့ဒီအိမ်တော်30လောက်ကဒီမချေနှက်လို့ဒီဗိုလ်ချုပ်မှုကြီးတန်းရွှေကိုတိုင်နှမ်းမယ်ဆိုတော့ထူးလာမယ်လို့ရောထင်လို့လားခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ဒီကပြည်သူတွေသိတာတော့အထက်ကနေကျွန်တော်တို့အုပ်ချုပ်ရေးခွင့်ကနေမတင်ဘူးလို့ထွက်လာတာကိုနိုင်ငံတော်အုပ်ချုပ်ရေးခွင့်ကနေပေါ့နော်အောက်ရှေ့ကလုံနေတာဒီမသိတာတွေအများကြီးကိုဒါလည်းမသိဘူးလို့သူလုတ်ထားရနေပါလိမ့်မယ်အ
ဲ့
ဒါကြောင့်လို့ဒီလူလူကမခံမြနိုင်ဖြစ်ပြီးတော့တိုင်နေတိုင်ပါဘူ
းဒါကတော့လှိုင်းသားရနေကန်တူပြောခဲ့တာပါမျိုးနယ်လူလူကတော့ဒီဖြစ်ရက်တွေဟာအောက်ခြေမှာပဲဖြစ်နေပြီးတော့အထက်ကမသိတဲ့လောက်ရက်တွေလို့ယူဆပါရတယ်။ဒီကိစ္စနဲ့ပတ်သက်လို့လှိုင်းသားရမျိုးနယ်ကလက်စစ်တားပြီးလုပ်ငန်းရုံးကို view ကဖုန်းဆက်မေးမြန်းတော့သူတို့ဌာနအနေနဲ့ဒီငွေတွေကိုကောက်ခံတာမဟုတ်ဘဲနဲ့သက်ဆိုင်ရာအာဏာပိုင်တွေရဲ့လက်စစ်မီးရရှိရေးကော်မတီကနေဒီမျိုးနယ်နဲ့ရက်ကွက်ရဲ့လိုအပ်ချက်တွေရကောက်ခံတာမျိုးတွေပဲဖြစ်မယ်လို့ပြောပါရတယ်။မြန်မာနိုင်ငံမှာမီးပုံမှန်လာနိုင်ရေးမီးရရှိရေးအတွက်ဆိုပြီးတော့မြို့နယ်နဲ့ရက်ကွက်လိုက်လက်စစ်မီးရရှိရေးကော်မတီတွေဆိုပြီးတော့မြို့နယ်အာဏာပိုင်တွေရက်ကွက်အာဏာပိုင်တွေနောက်ရက်မီရက်ဖတွေပါဝင်ဖွဲ့စည်းခဲ့တာတွေရှိပါတယ်။ဒါမှမဟုတ်ဒီကော်မတီအနေနဲ့တကယ်တမ်းကျတော့ဒီ transformer မီးကြိုးစတွေကိုဝယ်ယူတက်ဆင်ဖို့နောက်အခြားမီးရရှိရေးကိစ္စတွေကိုဆောင်ရွက်ဖို့ရမြို့နယ်အတွင်းမှာနေထိုင်သူတွေထံကနေငွေကောက်ခံပြီးတော့ပဲဖြည့်ရှင်းလေးရှိတယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်။ဒါမှမဟုတ်ဒီမီတာဘိုးလက်စစ်မီတာထိန်းသိမ်းဈေးတွေကိုလူလူအနေနဲ့အခွန်ပေးဆောင်ပြီးသားဖြစ်နေတာမို့လို့ဒီကော်မတီကလုပ်နေတာတွေဟာတသက်မဲ့ဒီမြို့နယ်လူလူအတွက်ဝင်တော့ဝင်ဖို့ဖြစ်စေတယ်လို့ဒေသခံအချို့ကယူဆနေတာတွေ့ရပါတယ်ဒေါက်ခင်မျိုးသိ